မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုအမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးဆုတဆိပ်ဖြစ်တဲ့ Congressional Gold Medal လို့ခေါ်တဲ့ Congress လွှတ်တော်ကချီးမြှင့်တဲ့ရွှေတဆိပ်စုရရှိဖို့အောက်လွှတ်တော်မှာထောက်ခံမဲ့လေးရာကန့်ကွက်မဲ့မရှိနဲ့ဆုံးဖြတ်ပြီးရသက်တပတ်အနည်းငယ်အကြာမှာပဲစီးနိတ်အထက်လွှတ်တော်မှာလည်းအလားတူမဲခွဲဆုံးဖြတ်နိုင်မှုအထက်လွှတ်တော်မှာ85ယောက်ကအဆိုပြုတင်သွင်းလိုက်ကြပါပြီဒီအကြောင်းကိုကိုဇော်ဝန်းလိုင်ကစူးစီးတင်ပြပေးပါမယ
်ဟုတ်ကဲ့ပါစီးနိတ်လွှတ်တော်မှာအခုတင်သွင်းတဲ့အဆိုပြုချက်ကိုတော့ Democratic Party ကကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှာ Dianne Feinstein နဲ့ Republican Party က Kentucky ပြည်နယ်အထက်လွှတ်တော်မှာ Mitch McConnell တို့ကဥဆောင်တင်သွင်းခဲ့ကြတာပါဒါပြင်လက်ရှိအမေရိကန်သမ္မတရွေးကောက်ပွဲမှာထိတ်တန့်ရောက်နေတဲ့ကိုယ်စားလှယ်လောင်းနေဖြစ်ကြတဲ့ Hillary Clinton, John McCain နဲ့ Barack Obama တို့ကလည်းဒီအဆိုပြုချက်ကိုထောက်ခံထားကြပြီးဖြစ်ပါတယ်။ American Congress လွှတ်တော်ကပေးတဲ့ဒီရွှေတဆိပ်စုဟာ American ပြည်ထောင်စုရဲ့အမြင့်ဆုံးစုဖြစ်ပြီးဒီစုကိုရဖို့အင်မတန်ခက်ခဲတဲ့အကြောင်း American အခြေစိုက်မြမအရေးဆောင်ရွက်နေတဲ့ USCB အဖွဲ့ကမူဝါဒရေးရာဒါရိုက်တာကိုအောင်ဒင်းကပြောပါတယ်။
American Congress တို့ကပေးတဲ့ဒီရှုတဆိပ်စုကဒီ American ပြည်တော်စုရဲ့အမြင့်ဆုံးဂုဏ်ပြုမှုပေါ့ဗျာ။ဒါဒီစုကိုပေးဖို့လည်းခက်သလိုရဖို့လည်းအင်မတန်ခက်ပါတယ်။အဲဒီစုကကျွန်တော်တို့သိသလောက်ဆိုရင်သူကလွန်ခဲ့တဲ့ဒီ232နှစ်ကာလတည်းကဟိုစတင်ခဲ့တဲ့စုပေါ့နော်။အဲဒီစုကလည်းအင်မတန်မှဟိုရဖို့ခက်တယ်။ဘာလို့ဆိုတော့ဒီအထက်လွှတ်တော်အောက်လွှတ်တော်နေ့ရက်စလုံးမှာလွှတ်တော်ကိုယ်စားလှယ်အများရဲ့၃ပုံ၂ပုံကဟိုပူတွဲတင်ပြမှသာလေသက်ဆိုင်ရာလွှတ်တော်တွေကစဉ်းစားတယ်ပြီးတော့မှမဲခွဲဆုံးဖြတ်တာအောင်ဆိုတော့ဒီအထက်လွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်435ယောက်ရှိတယ်ဆိုတော့အဲ435ယောက်ထဲအနည်းဆုံးလွှတ်တော်ကိုယ်စားလှယ်280ရဲ့ထောက်ခံမှုပူတွဲတင်ပြမှုရမှသာလေအောက်လွှတ်တော်ကစဉ်းစားတယ်အလားတူပဲအထက်လွှတ်တော်မှာလည်းအထက်လွှတ်တော်မှာ100ရှိတယ်အဲ့ဒီထဲက3ပုံ2ပုံဆိုတော့66ယောက်ကပူတွဲတင်သွင်းမှသာလေဒီအစကိုလွှတ်တော်ကစဉ်းစားတယ်ဆိုတော့အခုတော့ဒီအောက်လွှတ်တော်မှာဒီဟိုပြီးခဲ့တဲ့နိုဝင်ဘာလကဒီနယူးယောက်ကဒီဒီမိုကရက်တစ်လွှတ်တော်ကိုယ်စားလှယ်ဂျိုးဆက်ခရောင်းနေနဲ့အီလီနွိုက်စ်ကဒီရီပပ်ဘလစ်ကန်လွှတ်တော်ကိုယ်စားလှယ်ဒေါ်နယ်မန်ဇူလိုတို့ဥဆောင်ပြီးတော့ဒီတင်သွင်းခဲ့တာထောက်ခံမဲ့လေးရကန့်ကွက်မဲ့မရှိနဲ့တော့လွှတ်တော်ကလည်းအတည်ပြုပြီးသွားပြီ
။ဟိုဒီစုကိုဒေါ်ဆန်းစုကြည်ကိုချီးမြှင့်လိုက်ခြင်းအပြင်မြန်မာဒီမိုကရေစီလှုပ်ရှားမှုကိုဘယ်လိုများအထောက်အကူပြုနိုင်ပါလဲခင်ဗျ
။ဒီဒေါ်ဆန်းစုကြည်ကအခုချိန်မှာကျွန်တော်မြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုကြီးရဲ့ဒီထင်ရှားပြန်မတဲ့ကျဲတွင်းပေါ့ဗျာ။တော့ဥစည်းဥဆောင်ပုံကိုလည်းဖြစ်တယ်လေ။ဆိုဒီမိုကရေစီရဲ့လူ့အခွင့်အရေးကိုအခုလိုမျိုးအနစ်နာခံဆောင်ရွက်နေတဲ့ဒေါ်ဆန်းစုကြည်ကိုရောဒီမိုကရေစီရဲ့လူ့အခွင့်အရေးရရှိဖို့ကြိုးစားပြီးရောဒီမယမနာတိုက်ပွဲဝင်နေကြတဲ့မြန်မာနိုင်ငံပြည်သူပြည်သားတွေကိုရောဒါအမေရိကန်ပြည်ထောင်စုလွှတ်တော်ကအမြင့်မားဆုံးဂုဏ်ပြုမှုတစ်ရက်နဲ့ချီးမြှင့်လိုက်တာပါပဲ
။ဆိုတော့ဒီစုကိုဘယ်တော့လောက်သူတို့ပေးရဖို့ဆုံးဖြတ်နိုင်ကြမလဲ။နောက်ပြီးတော့ဒီစုပေးပြီးတဲ့နောက်ပိုင်းမှာဘာတွေဆက်ဖြစ်လာနိုင်ပါသလဲခင်ဗျ။
အခုကတော့ဒီအထက်လွှတ်တော်မှာတင်သွင်းလိုက်ပြီဆိုတော့ဒီကျွန်တော်တင်တယ်မကြခင်ချိန်တွင်းလောက်မှာပဲအဲမဲခွဲဆုံးဖြတ်ကြပါလိမ့်မယ်မဲခွဲရင်လည်းဒါနိုင်ဘူးဟာသေးကြပါဘူးဘာလို့ဆိုတော့ဒီပူတွဲကမကထပြုတင်သွင်းသူကြီးပဲဟို85ယောက်ရှိတာပေါ့ဆိုတော့စုစုပေါင်းစင်းနေအလွှတ်တော်ကိုလည်းတရားရှိတဲ့အထက်မှာ85ယောက်ကအခုလိုမျိုးကမကထပြုတင်သွင်းတဲ့နောက်ဒီအဆိုပြုချက်ကိုမဲခွဲရင်လည်းဒါနိုင်ဖို့သေးကြပါတယ်ဆိုတော့အထက်လွှတ်တော်မှာလည်းမဲခွဲအတည်ပြုပြီဆိုလို့ရှိရင်တမရလက်မှတ်ထိုးပြီးထိုးပဲကြံပါတော့တယ်တမရလက်မှတ်ထိုးပြီးလို့ရှိရင်ဒီဒေါ်ဆန်းစုကြည်ကို American Congress လွှတ်တော်ကရှေ့ရစိမ့်နဲ့ချင်းမြင့်နဲ့ကိစ္စအတည်ပြုသွားနိုင်ပါပြီဆိုတော့အဲ့ပြီးတော့ကျွန်တော်တို့ဒီစုပေးပွဲဘယ်လိုကျင်းပမလဲပေါ့ဗျာဒါကိုဆက်စဉ်းစားကြရမှာပါအခုတည်းကတော့ဒေါ်ဆန်းစုကြည်မရှိသေးတဲ့အချိန်မှာဒေါ်ဆန်းစုကြည်ကိုယ်တိုင်ဟိုတက်ပြီးတော့စုမယူနိုင်သေးတဲ့အချိန်မှာကျွန်တော်ဒီစုကိုဘယ်လိုမျိုး Congress ကနေပေးမလဲဆိုတာကိုဆက်ပြီးတော့စဉ်းစားကြရမှာပါ
အမေရိကန်နိုင်ငံကချီးမြှင့်တဲ့စုတွေထဲမှာအမြင့်ဆုံးစုဖြစ်တဲ့ဒီ Congress လွှတ်တော်ရဲ့ဆွေးနွေးစိတ်စုကိုလွန်ခဲ့တဲ့1986ခုနှစ်ကစတင်ချီးမြှင့်ခဲ့တာပါဒီစုကိုပထမဆုံးရခဲ့တဲ့သူကတော့အမေရိကန်လွတ်မြောက်ရေးတိုက်ပွဲတွေအတွင်းထူးထူးချွန်ချွန်လှုပ်ဆောင်ခဲ့မှုတွေကြောင့်အမေရိကန်နိုင်ငံရဲ့ပထမသမ္မတဖြစ်တဲ့ George Washington ကလက်ခံရရှိခဲ့ပါတယ်တခြားလက်ခံရရှိသူတချို့ကတော့ Thomas Edison, Sir Winston Churchill, Robert Kennedy, Elie Wiesel, Mother Teresa, Nelson Mandela,မာတင်လူသားကင်းဂျူနီယာနဲ့ဇနီးကော်ရက်တာစကော့ကင်းတို့အပြင်တိဘက်ဖုန်းတော်ကြီးဒလိုင်းလာမာတို့ဖြစ်ကြပါတယ်။စုစုပေါင်းဒီစုကိုလက်ခံရရှိခဲ့သူ232ယောက်ရှိခဲ့တဲ့အထက်မှာအာရှတိုက်က19ယောက်လက်ခံရရှိခဲ့ပြီးဒေါ်ဆန်းစုကြည်ဟာဒီစုကိုလက်ခံရရှိမဲ့အယောက်20မြောက်အာရှတိုက်သားဖြစ်ပါတယ်ခင်ဗျာ။